တရုတ်နယ်ရုရှားရည်တွေဟာစစ်ရဲ့ကြောင့်စီရီလီဂျင်မှုအတွင်းတရုတ်နိုင်ငံတောင်ပိုင်းကွမ်တောင်းပြည်နယ်ကမ်းလွန်တောင်ရုပ်ပင်လယ်ထဲမှာပူးတွဲစီရီလီဂျင်ခဲ့တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကဒီနေ့ပြောပါတယ်။တနင်္ဂနွေရက်တွေဟာလီကျောင်းရံပူးတွဲကာကွယ်ရေးနဲ့ရင်းငုံသင်္ဘောအန်ဒရယ်ကာကွယ်ရေးလီဂျင်မှုတွေကိုလည်းစနေနေ့ကလွှတ်ကြပါတယ်။တောင်ရုပ်ပင်လယ်ထဲမှ နိုင်ငံကငင်းပွားမှုဖြစ်ရှင်းဆိုင်ရာတရားရုံးကမခိုင်မာတဲ့အကြောင်းဆုံးဖြတ်ထားပါတယ်။ဒီမှုကိစ္စမှာရုရှားကတရုတ်ဘက်ကနေခိုင်မာရည်တည်ထားတာပါ။တရားစစ်ဆေးမှုမှာပါဝင်မှုတရုတ်ကငြင်းခဲ့တယ်လို့ဆုံးဖြတ်ချက်ကလည်းပယ်ချထားပါတယ်။ပုံမှန်လုံးနေကြရေရက်စီလေးချင်းမှုလို့ဖို့ဇူလိုင်လကပြောထားတာဖြစ်ပြီးဒါဟာပူပေါင်းဆောင်ရွက်မှုအကောင်းစီဖို့ရည်ရွယ်တာပဲဖြစ်ပြီးတော့တခြားဘယ်နိုင်ငံကိုမှရည်ရွယ်တာမဟုတ်ဘူးလို့ပြောပါတယ်။တရုတ်နဲ့ရုရှားတို့ဟာကုလသမဂ္ဂလူမျိုးရေးကောင်စီမှာဗီဒီယိုအာဏာရှိတဲ့နိုင်ငံ၅နိုင်ငံနဲ့ပါပြီးစီးရီးယားအကြက်တဲလူမျိုးအပါအဝင်အရေးကြီးတဲ့ကမ္ဘာကြီးရာကိစ္စရဲ့အများအပြားမှာတစ်ဖက်တည်းရပ်တည်လေရှိကြပါတယ်။ဒါကြောင့်လဲဒီနှစ်နိုင်ငံနဲ့အမေရိကန်အပါအဝင်အနောက်အင်အားကြီးနိုင်ငံတွေကြားမကြာခဏအဆင်မပြေဖြစ်လေရှိတာပါ။